ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အပေါ်မှာမိမိတို့ယုံကြည်ပြီးအာရှဒေသအပါအဝင်နေရာအများပြားမှာဒီစံတန်မှုတွေချင်းချောက်ခံနေရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကပြောရင်းမြန်မာနိုင်ငံအခြေအနေကိုထည့်ပြောသွားပါတယ
် In Burma the military is attempting to overturn the results of a democratic election and is brutally repressing peaceful protesters
မြန်မာနိုင်ငံမှာစစ်တပ်ဟာဒီမိုကရေစီနှိကျရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုပြောင်းမြန်လှန်ပစ်ဖို့ကြိုးစားနေပြီးငြင်းငြင်းစွာဆန္ဒပြသူတွေကိုရဲဆက်ဆက်ဖြိုခွဲနေတယ်လို့ဝန်ကြီးအန်ထိုနီဘလင်ကန်ကဒီကနေ့ပြောပါတယ်။ကဝေးဝန်ကြီးလွိုက်အော့စတင်နဲ့အတူဂျပန်နိုင်ငံမှာရောက်နေတဲ့ဝန်ကြီးဘလင်ကန်ဟာဂျပန်နိုင်ငံသားရဲ့ဝန်ကြီးထိုရှိမီတုမိုတဂီ၊ကဝေးဝန်ကြီးနိုဘူကီရှီရိုနဲ့နှစ်အပေါင်းနှစ်အစီအဝေးပြီးတူဂျိုမျိုးတော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါ။ဒါအပြင်ဝန်ကြီးဘလင်ကန်နဲ့ဝန်ကြီးအော်စတင်တို့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ပြီးဒီခီးစဉ်ကလည်းအာရှဒေသခီးစဉ်ဖြစ်နေပါတယ်။ဂျပန်နိုင်ငံစီဝေးဘွယ်အတွင်းဒေသတွင်းမှာတရုတ်နိုင်ငံကဩဇာလွှမ်းမိုးမှုကြိုးစားနေတာနဲ့ပတ်သက်တာအပါအဝင်တောင်တရုတ်ပင်လယ်အရေးမြောက်ကိုရီးယားအရေးတို့သောမကမြန်မာနိုင်ငံမှာဆက်ရနာတင်ထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနှစ်နိုင်ငံအဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးကြတာပါ။ဝန်ကြီးနှစ်ယောက်ဟာဂျပန်နိုင်ငံကနေတောင်ကိုရီးယားနိုင်ငံကိုခီးစက်မှာဖြစ်ပါတယ်။